မိခင်တုံးတွေရင်းနဲ့ရင်းနှီးမြှုပ်နှံမှုတွေအာရှဒေသမှာဒုချဲ့ဆောင်ရွက်ဖို့အမေရိကန်နိုင်ငံသားဝန်ကြီးကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံပါဝင်တဲ့ Indo-Pacific ဒေသတွင်းအမေရိကန်ဘက်ကစီးပွားရေးအရာပုံပြော်ရင်းနှီးမြှုပ်နှံဆောင်ရွက်ဖို့ပြောဆိုထားပြီးမယ်လေ။မြန်မာနိုင်ငံအနေထားရတော့အမေရိကန်ရင်းနှီးမြှုပ်နှံမှုတွေပုံပြော်ဝင်ရောက်လာနိုင်ဖို့အခြေအနေမရှိသေးတဲ့အကြောင်းမြန်မာစီးပွားရေးအတိုင်းအဝန်ကသုံးသပ်ကြပါတယ်။မဲတကင်ထိုက်ကစူးစီးတင်ဆက်ထားပါတယ်ရှင်။
Indo-Pacific ဒေသတွင်းအမေရိကန်ရင်းနှီးမြှုပ်နှံမှုတွေတိုးမြှင့်ဆောင်ရွက်မှုနဲ့အတူဒေသတွင်းပွင့်လင်းလွတ်လပ်မှုကိုရည်ရွယ်ပြီးအမေရိကန်ရဲ့မျှော်မှန်းချက်ကိုနိုင်ငံသားဝန်ကြီးကထုတ်ဖော်ပြောဆိုလိုက်ပါတယ်။အာရှဒေသကိုအလားအလာရှိတဲ့မဟာဗျူဟာမြောက်ကုန်သွယ်ရေးမိတ်ဖက်တွေအဖြစ်အမေရိကန်နိုင်ငံသားဝန်ကြီးကအခိုင်အမာပြောဆိုလိုက်ပြီးအမေရိကန်တို့အနေနဲ့စိုးမိုးချေလှယ်ဖို့မဟုတ်ဘဲမိတ်ဖက်တွေအဖြစ်ပဲလိုလားရဲဆိုတာကိုလည်းပြောဆိုခဲ့ပါတယ်။ရှစ်တောင်အာရှနိုင်ငံတချို့ကိုခီးသွားဖို့ရှိနေတဲ့အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုကမနေ့တနင်္လာနေ့တုန်းကအမေရိကန်ကုန်သွယ်ကြီးများအသင်းမှပြောကြားတဲ့မိန့်ခွန်းမှာတော့အခုလိုထည့်သွင်းပြောဆိုခဲ့ပါတယ
် It is clearly in America's strategic interest to deepen engagement in the region. More than one third of the global population is
အမေရိကန်ရဲ့မဟာဗျူဟာရဒေသတွင်းမှာပိုပြီးထိတွေ့ဆက်ဆံဖို့ဖြစ်ပါတယ်။ကမ္ဘာလူဦးရေရဲ့သုံးပုံတစ်ပုံကျော်ကအဲ့ဒီဒေသတွင်းမှာရှိပါတယ်။တရုတ်၊ဂျပန်၊အိန္ဒိယ၊အမေရိကန်တို့လိုကမ္ဘာစီးပွားရေးအင်အားအကြီးဆုံး6နိုင်ငံမှာ4နိုင်ငံကအင်ဒိုပစိဖိတ်ဒေသတွေမှာရှိပါတယ်။နောက်အရှေ့တောင်အာရှနိုင်ငံများအပြင်အာဆီယံအတိုင်းအဝိုင်းတွေက10နိုင်ငံဟာဆိုရင်လည်းကမ္ဘာပေါ်မှာစီးပွားရေးဖွံ့ဖြိုးမှုအများဆုံးဖြစ်ပြီးအမေရိကန်ထုတ်ကုန်တွေရဲ့အဓိကဝယ်လက်လည်းဖြစ်ပါတယ်။အမေရိကန်ပြည်သူတွေအတွက်စီးပွားရေးအကျိုးအမြတ်တွေရဖို့တည်ကြနေတာကြောင့်သမ္မတထွန်းအနေနဲ့ဒီအခွင့်အရေးကိုအစွမ်းကုန်အသုံးချမှာပါ။
အမေရိကန်ရဲ့ Indo-Pacific အရေးညွှန်မှန်းချက်ထဲမှာအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကတကယ့်ကိုအရေးပါကြောင်းနိုင်ငံတိုင်းဝန်ကြီးပွန်ပီယိုကမိန့်ခွန်းမှာထည့်သွင်းပြောဆိုပါတယ်။ Indo-Pacific ဒေသတွင်းအမေရိကန်စီးပွားရေးဂရိကဝတ်အတွေ့ကနဦးရှံပုံငွေအဖြစ်အမေရိကန်ဒေါ်လာ113ဘန်ပြည့်ရမယ်အကြောင်းလဲမနေ့တနင်္လာနေ့မှာဝန်ကြီးကကြေညာပါတယ်။ဂန္ဓာ300ပါမယ့်ဒီအစီအစဉ်ထဲမှာအရှေ့တောင်အာရှနိုင်ငံများအသင်းဝင်နိုင်ငံတွေအတွက်ဤပညာစွန့်အင်နဲ့အခြေခံအဆောက်အုံတိဆောက်ရေးတို့အတွက်ရန်ပုံငွေလဲပါဝင်ပါတယ်။အင်ဒိုပစိဖိတ်ဒေသတွင်းအမေရိကန်စီးပွားရေးရင်းနှီးမြှုပ်နှံမှုတွေတိုးမြှင့်ဆောင်ရွက်ဖို့ပိုင်ဖြတ်ထားတာမှာမြန်မာနိုင်ငံတွင်အမေရိကန်ရင်းနှီးမြှုပ်နှံမှုတွေတိုးတက်လာဖို့အလားအလာရှိသလားဆိုတဲ့အပေါ်မှာတော့စီးပွားရေးလုပ်ငန်းရှင်ဒေါက်တာစိုးထွန်းကအခုလိုသုံးသပ်ပါတယ
်။အလားအလာတော့ကျွန်တော်မြင်တာတော့ဒါဟိုအမေရိကန်အစိုးရရဲ့ပေါ်တဲ့စီးပွားမှုတွေလားပေါ့နော်။သူကအနေနဲ့ဒီရင်းနှီးမြှုပ်နှံမှုတွေကိုတွန်းအားပေးနေဆိုတော့လည်းကောင်းတာပဲ။ဒါပေမဲ့ကျွန်တော်ကဒီနောက်ပိုင်းမှာဒီရခိုင်ရေးချင်းဖြစ်ပြီးတဲ့နောက်ပိုင်းရခိုင်ရေးချင်းဖြစ်တဲ့နောက်ပိုင်းမှာတော့ဒါအမေရိကန်အစိုးရကျွန်တော် EU နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုကတော့လေစိတ်ဝင်စားမှုလျှော့ချလာတာ။ကျွန်တော်တို့ကတော့ဒါအမေရိကန်ထွက်ကုန်တွေကိုကျွန်တော်တို့သဘောကျတယ်။ဒီမှာကားဆိုကျွန်တော်တို့ဒီမှာ Ford ကားတော့ကျွန်တော်တို့လက်ရှိဒီဘဝမှာတော့ထုတ်လုပ်နေရရှိတာပဲနော်။အကြရောသဘောကျပါ
ပြီးခဲ့တဲ့နှစ်အတွင်းရခိုင်ပြည်နယ်ပြည်ပခါကြောင့်ရိုဟင်ဂျာမွတ်စလင်တိမ့်နေချီပြီးဘင်္ဂလားဒေ့ရှ်ထက်ထွက်ပြေးရတဲ့ကိစ္စကိုမဖြစ်ရှင်းနိုင်သေးတဲ့အခြေအနေမှာမြန်မာနိုင်ငံတွင်ခရီးသွားလုပ်ငန်းနောက်နိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေအပေါ်သက်ရောက်မှုရှိနေတာပါမြန်မာဆိုရဘက်ကထွက်ပြေးရသူတွေကိုစီးစစ်လက်ခံမယ်လို့ကြေညာထားပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်တင်မခံသလိုကုလသမဂ္ဂရဲ့အချက်လက်ရှာအဖွဲ့ကုလအထူးကိုယ်စားလှယ်တို့ကိုလည်းပြည်ဝင်ခွင့်ပိတ်ပင်ထားခြင်းဖြစ်ပါတယ်
။လက်တင်ထိုက်တင်ဆက်ပြထားတာဖြစ်ပါတယ်။